Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တော်ရှင်များရှင် VU American အတန်ရဲ2020ခုနှစ်စက်တင်ဘာ12ရက်နေ့တနင်္ဂနွေညပိုင်း VU မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ line meter 38 32 51နဲ့ line lab meter 190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ရုပ်သံတွေလည်းဖြည့်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ website နဲ့ Facebook စာမျက်နှာတွေကနေအချိန်နဲ့တပြေးညီရှုစားနားဆင်နိုင်ပါတယ်ရှင်။ဒီကနေ့ညအတွက်ကတော့ကျွန်မများသတင်းအောင်ကအစီအစဉ်မှုအဖြစ်တင်ဆက်ပေးပါမယ်ရှင်
။မင်္ဂလာညကြပါခင်ဗျာ။ကျွန်တော်ကတော့ဇောင်းမလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံမှာဘုံပေါက်ကွဲမှုတွေနဲ့ပြစ်ခတ်တပ်ဖြတ်မှုတွေဖြစ်ပေါ်ခဲ့ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာမြန်မာတချို့ဖမ်းဆီးခံခဲ့ရသလိုအိန္ဒိယနိုင်ငံဘက်အချမ်းကိုထွက်ပြေးလာသူတွေလည်းရှိနေပါတယ်ဒီသတင်းတွေအပါအဝင်တခြားမြန်မာနဲ့နိုင်ငံတကာထိတ်တန့်ရောက်သတင်းတွေကိုကိုသားညုံနဲ့အတူတင်ပြပေးတော့မယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူနားဆင်ရမယ့်သတင်းတွေမှာတော့ဒီကနေ့ထိုင်းမဟာချိုင်းဒေသမှာမြန်မာအလို့သမားတွေ NUG ခောက်ခံဆန္ဒဖော်ထုတ်ခဲ့ကြပါတယ်
ကျွန်တော်ပြည်သူတွေတင်နောက်ကြတဲ့အစိုးရဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့လူငယ်တွေမှာကိုစီတောင်းပန်ရှိတယ်ဆိုတာကျွန်တော်တို့အသွေးအသားတွေ
ကစန္ဒဖော်ထုတ်မှုမှာပါဝင်တဲ့မြန်မာအလို့သမားတူပြောသွားတာပါဒီသတင်းနဲ့အတူကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးချိုးဖောက်မှုစုံစမ်းမှုရန်တရား IIMM အကြီးကဲ Nicholas Comgen နဲ့ VOA ရဲ့ဆက်သွယ်မိန့်ချက်ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာစောင်းပါကောက်နှုတ်ချက်မြန်မာပြည်မှပေးစာများကဏ္ဍနဲ့သတင်းတွေကသူတာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်မှာအခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုသားညူဦးတို့ကပြောပြပေးပါရှင
်။မြန်မာနိုင်ငံမှာအခုရပိုင်းအတွင်းဘုံပေါက်ကွဲမှုတွေနဲ့ပြစ်ခတ်တပ်ဖြတ်မှုတွေနေ့စဉ်ဖြစ်ပေါ်နေသလိုဆီယနာတိမ်မှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းမြို့နယ်တချို့မှာဆက်ရှိနေသေးဖြစ်ပါတယ်။စက်တင်ဘာ12ရက်ဒီကနေ့ရန်ကုန်မြို့တောင်ကလာပမြို့နယ်အတွင်းကကညာနာယုံအနီးကအမိုက်ကံအတွင်းမှာဘုံပေါက်ကွဲမှုဖြစ်သွားခဲ့တာကြောင့်အမိုက်ကောက်နေတဲ့ကလေးငယ်တဦးနဲ့အနားမှာရှိနေသူတဦးထိခိုက်ဒဏ်ရာရသွားတယ်လို့မျက်မြင်သက်သေတွေကပြောပေမဲ့ထိခိုက်ဒဏ်ရာရမှုနဲ့ပတ်သက်လို့တိကျအတည်ပြုလို့မရသေးပါဘူး။အခင်းဖြစ်ပွားပြင်းချင်းမှာပဲရဲနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေရောက်လာပြီးတော့ရှာဖွေစစ်ဆေးတာတွေပြုလုပ်ခဲ့တယ်လို့ဆိုပါတယ်။အလားတူပဲကမာရွမြို့နယ်ဆင်မလိုက်လူကူတရာအောင်မှာရှိတဲ့ရင်တင်းရဲကင်းအဆောင်မှာဒီကနေ့မနေ့6နာရီလောက်ကဘုံပေါက်ကွဲမှုဖြစ်သွားခဲ့တာမှာထိခိုက်ဒဏ်ရာရသူမရှိဘူးလို့အနားမှာရှိသူတွေကပြောပါတယ်။တကေတာမြို့နယ်မြေတော်သာလမ်းမကြီးပေါ်မှာလည်းဒီကနေ့မနေ့6နာရီလောက်ကပဲဘုံပေါက်ကွဲမှုဖြစ်သွားခဲ့ပေမဲ့ထိခိုက်ဒဏ်ရာရသူမရှိဘူးလို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းခင်ဦးမြို့မှာတော့စက်တင်ဘာ17ရက်နေ့ကဖမ်းဆီးခံရသူတူကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကလမ်းဘေးမှာရိုက်နှက်ဆစ်ဆီးပြီးတနက်နဲ့ပြစ်ဒဏ်လိုက်ပြီးတဲ့နောက်မှာဒီကနေ့မနေ့မှာတော့အလောင်းကိုခင်ဦးစေးဦးမှာလာယူဖို့မိသားစုကိုအကြောင်းကြားခဲ့တယ်လို့မိသားစုနဲ့နေဆက်သူတွေကပြောပါတယ်ရန်ကုန်တိုင်းခရမ်းမြို့နယ်အတွင်းစစ်ကောင်စီသတင်းပေးအဖြစ်တန်မြတ်ရှိခံရသူဂျုံထူးကြီးရွာအုပ်ချုပ်ရေးမှူးဟာဒီကနေ့မနေ့ဆယ်နှစ်လောက်မှပဲတနက်နဲ့ပြစ်ဒဏ်ခံရရတယ်လို့ဒေသခံတွေကပြောပါတယ်မန္တလေးမှာတော့တန်ခါတမကဆရာတော်တွေဦးဆောင်ပြီး NUG အမျိုးသားညီညွတ်ရေးအစိုးရကိုကုလသမဂ္ဂမှတရားဝင်အသိမှတ်ပြုရေးလမ်းမပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ
်
မန္တလေးမှာပဲဒီကနေ့ဆီယနာတိမ်မှုစန့်ကျင်ရင်ဘာသာပေါင်းသူဆန္ဒပြပွဲရန်ကုန်မရန်ကုန်မြို့နယ်ကအန်ယူဂျီထောက်ခံပွဲတို့အပြင်စကိုင်းတိုင်းအတွင်းကတစဲရင်းမပင်ဆလင်းကြီးရှုဘုံမြို့တို့နဲ့တနင်္သာရီတိုင်းလောင်းလုံမြို့မကွေးတိုင်းမြိုင်မြို့တို့မှာလည်းအထွေထွေဒေသတွေမှာလည်းဆီယနာရှင်စန့်ကျင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်ဒီချိန်ထဲမှာပဲစကိုင်းတိုင်းအတွင်းကမြို့နယ်တချို့နဲ့နှမောက်မြို့နယ်အတွင်းမှာရှိတဲ့တပ်ပိုင်မိုင်းတဲတာဝါတိုင်းတစ်ခုကိုမိရှုဖျက်ဆီးခဲ့ကြောင်းလူမှုကွန်ရက်ဗီဒီယိုမှတန်းနေမှာထွက်ပေါ်နေပါတယ်စက်တင်ဘာ12ရက်နေ့မှာပဲကဘာလုံးဆိုင်ရာနေဦးတော်လိုင်းရဲ့ဦးဆောင်မှုနဲ့အမေရိကန်နိုင်ငံတဝမ်းလုံးမှာရှိနေကြတဲ့မြန်မာလူမျိုးတွေနယူးယောက်ကကုလသမဂ္ဂရုံးရှိမှာစုဝေးပြီးတော့ Save မြန်မာ United Nations Credential Campaign အနေနဲ့ဆန္ဒပြကြမှာဖြစ်ပါလေခင
်ဗျမလေးရှားနိုင်ငံဆာတာဟုတ်ခိုင်ရဲ့တဖက်ထိုင်းနိုင်ငံဘက် channel မှာမြန်မာနိုင်ငံသား14ဦးကိုစွင့်ညိတုံးကဖမ်းဆီးရမိခဲ့တယ်လို့ Bangkok Post သတင်းစာမှာရေးပါတယ်အုပ်စု2စုအနေနဲ့ဖမ်းဆီးမိခဲ့တာဖြစ်ပြီးတော့အမျိုးသား4ဦးအမျိုးသမီး3ဦးစုစုပေါင်း9ဦးပါတဲ့ပထမအုပ်စုကတော့ထိုင်းနိုင်ငံချီရွာကကားလမ်းပေါ်မှာဖမ်းဆီးရမိတာဖြစ်ပါတယ်သူတို့ကိုတင်ဆောင်လာတဲ့ကားပေါင်းသမားကတော့တူးကိုဘတ်ငွေ1000ယူပြီးတော့မလေးရှားနေဆက်ကိုတည်ဖို့ပြီးခဲ့တာလို့ဆိုပါတယ် နောက်ထပ်ဒုတိယအုပ်စုကတော့အမျိုးသား9ဦးအမျိုးသမီး2ဦးစုစုပေါင်း9ဦးပါပြီးတော့နေဆက်ကတောဆက်ထဲမှာပုံအောင်နေစင်မှာဖမ်းမိရမိတာဖြစ်ပါတယ်။သူတို့အားလုံးဟာမလေးရှားနိုင်ငံမှာအလုပ်လုပ်ကံ့ကွင့်ရဖို့အတွက်ပွဲစားစုသူကိုမလေးရှားရင်းကစ်ငွေ3500ဘတ်နဲ့ဆိုရင်တော့4500ပေးခဲ့ရတယ်လို့ပြောတယ်လို့ဘန်ကောက်ပို့သတင်းစာမှာရေးပါတယ်။ထိုင်းနိုင်ငံအတွင်းမှာလူကုန်ကူးမှုတွေနဲ့ပတ်သက်လို့အမေရိကန်ပါဝင်နိုင်ငံတကာကဖိအားတွေကြီးလာတာမလို့ထိုင်းဆွေရအနေနဲ့ကအခုနှစ်ပိုင်းတွေအတွင်းမှာလူကုန်ကူးမှုတိုက်ဖျက်ရေးကိုအရှိန်မြှင့်ဆောင်ရလာပါတယ်။လူကုန်ကူးမှုအဓိကတားကောင်တွေကတော့မြန်မာအပါဝင်အင်းကြီးချင်းနိုင်ငံတွေကတရားမဝင်လုပ်သားတွေဖြစ်ကြပါတယ်။လက်ရှိအဖြစ်တော့ COVID ကာယရောဂါစီးမင်းတွေကြောင့်နေဆက်အသွားလာတွေကိုတင်းကျပ်တားချိန်နေဖြစ်ပါတယ်ခင်ဗျာ
။ဆီယနာတင်ထားတဲ့မြန်မာနိုင်ငံဘက်အချမ်းမှာလူငယ်တွေရဲ့အနေငယ်အတွင်းတိုက်ပွဲတွေဖြစ်ပွားနေတာကြောင့်အိန္ဒိယဘက်အချမ်းမီဇိုရမ်ပြည်နယ်အတွင်းကခရိုင်နှစ်ခုတည်းကိုလူ100ကျော်လောက်ဝင်လာခဲ့တယ်လို့မီဇိုရမ်ပြည်နယ်အစိုးရကပြောပါတယ်။မီဇိုရမ်ပြည်နယ်နဲ့မြန်မာနိုင်ငံအကြားကီလိုမီတာ900ကျော်နယ်နိမိတ်ချင်းထိစပ်နေတာပါ။လူငယ်ရဲ့အနေငယ်အတွင်းလူတရာကျော်ရောက်လာတယ်ဆိုတာသူကြားသိထားပေမဲ့အတိအကျဘလောက်ဖြစ်တယ်ဆိုတာစီးရင်စရာသူ့မှာမရှိသေးကြောင်းမီဇိုရမ်ပြည်နယ်တည်တဲ့ဝန်ကြီးလဲလ်ချမ်လီလျန်နာကပြောပါတယ်ဗိုလ်ထုနဲ့မှာတင်မြန်မာနိုင်ငံဘက်ကကလေးငယ်တွေနဲ့အမျိုးသမီးတွေအပါအဝင်လူ35ယောက်ရောက်လာခဲ့ကြောင်းချန်ဖိုင်းခိုင်လက်ထောက်ကော်မရှင်နာမင်းကြီးမာရီယာစီတီဇွာလီကပြောပါတယ်မြန်မာနိုင်ငံဘက်ကဝင်လာသူတွေဟာချန်ဖိုင်းနဲ့နာချီယောခရိုင်အတွင်းထဲကိုရောက်လာကြလေရှိကြောင်းမြန်မာနိုင်ငံဘက်ကအခြေအနေတွေပြန်လည်ကောင်းမွန်လာရင်ဒီလူတွေနေရပြန်သွားကြလိမ့်မယ်လို့သူ့အနေနဲ့ယုံကြည်ကြောင်းပြည်내အစိုးရအတွင်းဝန်လဲလ်နွန်မွာယာကပြောပါတယ်ခင်ဗျာ
လူညွန့်ဆိုင်ရာပူးပေါင်းဆွေးနွေးမှုတွေတိုးမြှင့်လုပ်သွားမယ်ဆိုပြီးတော့အိန္ဒိယနဲ့ဩစတြေးလျနိုင်ငံနှစ်နိုင်ငံကပြောလိုက်ပါတယ်အမေရိကန်ပြည်တော်စုအကြမ်းဖက်တိုက်ခိုက်မှုခံရတဲ့9/11ဖြစ်ရက်20ကြာလာတဲ့အချိန်အထူးသဖြင့်ဒီအာဖဂန်နစ္စတန်မှာတာလီဘန်တွေပြန်ပြီးတော့အုပ်စိုးလာတဲ့နောက်ခုလိုပြောဆိုလာတာဖြစ်ပါတယ်အိန္ဒိယ၊ဩစတြေးလျဟာအမေရိကန်ပြည်ထောင်စုဂျပန်တို့နဲ့အတူကွတ်အဖွဲ့ဆိုတာဖွဲ့ထားပြီးတော့အင်ဒိုပစိဖိတ်ဒေသမှာတရုတ်ဩဇာကြီးမားလာတာကိုတံပြန်ဖို့စူးစိခဲ့ကြတာလည်းဖြစ်ပါတယ်။အိန္ဒိယနဲ့ဩစတြေးလျကဝန်ကြီးတွေဟာနယူးဒယ်လီမှာစင်းနေတုန်းကတွေ့ဆုံဆွေးနွေးခဲ့ပြီးတော့တာလီဘန်တွေပြန်အောင်ဆိုးလာတဲ့အာဖဂန်နစ္စတန်အရေးကိစ္စကိုအဓိကဆွေးနွေးခဲ့တယ်လို့ရိုက်တာသတင်းကရေးပါတယ်။ 9/11 ဖြစ်ရက်20ပြည့်တဲ့ဒီနေ့မှာအကြမ်းဖက်မှုတိုက်ဖျက်ရေးအရေးပါလာတာဟာသတိထားစရာဖြစ်တယ်ဆိုပြီးတော့အိန္ဒိယနိုင်ငံရဲ့ဝန်ကြီး S. Jayshankar ကပြောပါတယ်။သူဟာဒီဩစတြေးလျနိုင်ငံရဲ့ဝန်ကြီးမာရီစပိန်ရဲ့ဆွေးနွေးပြီးတော့သတင်းတောက်တွေကိုအခုလိုပြောဆိုသွားတာဖြစ်ပါတယ်။အာဖဂန်ဟာအကြမ်းဖက်ဝါဒီတွေအတွက်ခူအောင်ရှင်တန်ရာလေ့ကျင့်ရနေရထပ်မဖြစ်ရစေဖို့အတွက်အိန္ဒိယရောဩစတြေးလျနိုင်ငံကပါလိုလားတယ်လို့ဩစတြေးလျနိုင်ငံရဲ့ဝန်ကြီးကပြောပါတယ်။နိုင်ငံရဲ့ဝန်ကြီးတွေအပြင်ကာကွယ်ဝန်ကြီးတွေပါပါဝင်တဲ့ဒီအိန္ဒိယဩစတြေးလျဝန်ကြီးများအစည်းအဝေးအတွင်းအာဖဂန်ကိစ္စအပြင်မြန်မာနိုင်ငံရဲ့ဒီနိုင်ငံတကာရည်ကြောင်းပိုင်တဲ့အငင်းပွားမှုကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြရတယ်ဆိုပြီးတော့ရိုက်တာသတင်းမှရေးပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကတင်းငွေတွေညာပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာCOVID-19 တတိယလိုင်းတန်ခံရဆဲဖြစ်တဲ့မြန်မာနိုင်ငံမှာရောဂါပိုးကူးစက်မှုထိန်းချုပ်တဲ့အနေနဲ့စစ်ကောင်စီကအစိုးရရုံးနေတဲ့စာတင်ကြောင်းတွေကိုပိတ်နေတာမှာစက်တင်ဘာ24ရက်နေ့ကြီးအများပြည်သူအလုပ်ပေးရဲ့အဖြစ်ထပ်မံတက်မှတ်ကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။အခုလိုအများပြည်သူအလုပ်ပေးရဲ့အဖြစ်ရက်တိုးတက်မှတ်လာတာဒါပါနဲ့ဆိုရင်9ကြိမ်ရှိသွားပြီဖြစ်ပါတယ်။စာတင်ကြောင်းတွေကိုလည်းအလားတူပဲစက်တင်ဘာ24ရက်နေ့ကြီးပိတ်ပင်ကြောင်းစစ်ကောင်စီကကြေညာချက်ထုတ်ပြန်ထားပြီဖြစ်ပါတယ်။ကျမရေးဝန်ကြီးဌာနကဒီကနေ့စက်တင်ဘာ12ရက်နေ့ည8နာရီမှာထုတ်ပြန်တဲ့စီးရင်အရလွန်ခဲ့တဲ့24နှစ်အတွင်းဓာတ်ခွဲစမ်းသပ်မှုပေါင်း 11,230 ကိုစစ်ဆေးခဲ့တာမှာ 1,953 ဦးမှာရောဂါပိုးကူးစက်နေတာတွေ့ရှိကြောင်းဖော်ပြထားပါတယ်။ဒါအပြင်လွန်ခဲ့တဲ့24နှစ်အတွင်းမှာပဲသေဆုံးသူ89ဦးရှိခဲ့ပြီးသေဆုံးသူစုစုပေါင်း 16,530 ဦးရှိသွားပြီလို့ကျန်းမာရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ဒီကမ္ဘာလုံးမှာကိုဗစ်ကာယရောဂါပိုးကူးစက်ခံရသူစုစုပေါင်း224.3 တန်းရှိပြီးတော့ရောဂါပိုးကြောင့်သေဆုံးတဲ့ရေအတွက်ဟာ 4.6 တန်းရှိသွားပြီလို့ John Hopkins Coronavirus ရောဂါပိုးဆိုင်ရာဌာနကအခုတနင်္ဂနွေနေ့မနေ့ဆောပိုင်းမှာထုတ်ပြန်ပါတယ်။ဒါ့အပြင်ဒီကမ္ဘာလုံးမှာကိုဗစ်ရောဂါပိုးကာကွယ်ဆေး 5.8 တန်းထိုးနှံပေးခဲ့ပြီလို့လည်းဖော်ပြပါတယ်။အသက်12နှစ်ကနေပြီးတော့15နှစ်အရွယ်ထိကလင်းငယ်တွေကိုကာကွယ်ဆေးထိုးနှံပေးဖို့အစီအစဉ်တစ်ရပ်ကိုဗြိတိန်နိုင်ငံအနေနဲ့အခုသတင်းပတ်အတွင်းမှာကြေညာမယ်ဆိုပြီးတော့မျှော်လင့်ရပါတယ်။ဂျပန်နိုင်ငံမှာတော့လူရည်ရဲ့90ရာခိုင်နှုန်းကျော်ကိုကာဝယ်ဆေးထိုးနှံပေးခဲ့ပြီလို့ဂျပန်ဆွေးရကပြောပါတယ်။အခုစက်တင်ဘာလကုန်ကျရင်တော့ကာဝယ်ဆေးထိုးပြီးတဲ့ပမာဏက60ရာခိုင်နှုန်းအထိဖြစ်လာလိမ့်မယ်လို့မျှော်မှန်းထားတဲ့ကြောင်းဂျပန်စီးပွားရေးဝန်ကြီးယာစုတိုရှိ နီရှိမူရာကရုပ်သံအင်တာဗျူးတစ်ခုမှာပြောပါတယ်။မြန်မာနိုင်ငံမှာလည်းနိုင်ငံရေးတင်မာမှုတွေကြားမှာပဲ COVID-19 တတိယလှိုင်းကိုရင်ဆိုင်တိုက်နေရပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့စီးရင်ရဆိုရင်တော့မြန်မာနိုင်ငံမှာ COVID ရောဂါပိုးကူးစက်ခံသူ4သိန်းကျော်ရှိပြီးတော့သေဆုံးသူက16,000ကျော်ရှိတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒီအတွက်ထက်ပိုးပြီးတော့များနိုင်တယ်ဆိုပြီးတော့ကျန်းမာရေးတာဝန်ရှိသူတွေကခန့်မှန်းကြပါတယ်။မြန်မာအင်းကြီးအိန္ဒိယနိုင်ငံကမီဇိုရမ်ပြည်နယ်မှာတော့အခုတနင်္လာနေ့တည့်ရက်ထဲမှာလည်း COVID ကူးစက်ခံသူ1089ရှိတာမို့လို့စစ်စစ်ပေါင်းအဲ့ဒီပြည်ထဲမှာယောဂကူးစက်ခံသူက9000ကျော်သွားပြီလို့ The Times of India ကရေးပါတယ်။ John Hopkins စစ်သက်သူရဲ့ကိန်းဂဏန်းရဆိုရင်တော့အိန္ဒိယတနိုင်ငံလုံးမှာ COVID ကူးစက်သူက 33.2 သန်းရှိပြီးတော့သေဆုံးသူကတော့4,400ကျော်ရှိပါတယ်ခင်ဗျာ။
ဂျပန်နိုင်ငံတောင်ပိုင်းကျွန်းစုတွေအနီးကရေပိုင်နယ်ထက်ကိုတရုတ်နိုင်ငံကလို့ယူဆရတဲ့ရင်ကုန်တင်မောတစဉ်ချင်းကပ်ဝင်ရောက်လာခဲ့တယ်လို့ဂျပန်ကာဝေးဝန်ကြီးဌာနကဒီကနေ့ပြောပါရယ်ပစိဖိတ်သမုဒ္ဒရာအတွင်းရေကြောင်းဆိုင်ရာတင်မာမှုတွေဖြစ်ပေါ်နေချိန်အခုလိုဂျပန်ရေပိုင်နယ်အနီးကိုရင်ကုန်တင်မောချင်းကပ်လာတာဖြစ်ပါရယ်အဲ့ဒီရင်ကုန်တင်မောဟာကာဂိုရှိမာပြည်နယ်အမာမီအိုရှိမာကျွန်းရဲ့အနောက်မြောက်ဘက်ဂျပန်ရေပိုင်နယ်အနီးကိုတောက်ကြနေကချင်းကပ်ခဲ့တယ်လို့ကာဝေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်တရုတ်တိုက်ရိုက်ရင်တစဉ်ကိုလည်းအနီးပတ်ဝန်းကျင်မှာတွေ့ရတယ်လို့ဆိုပါရယ်ခင်ဗျာ
စက်တင်ဘာလ17ရက်နေ့ကျတဲ့တက်ခတ်ကနေ့20ပြည်အောင်မြင်ပွဲလေးကိုကမ္ဘာနဲ့အမေရိကန်တဝန်ကျင်းပချိန်မှာပဲစီနေတုန်းကအာဖဂန်သမ္မတနန်းတော်ဘေးမှာနန်းတော်ပေါ်မှာတာလီဘန်လက်ငုပ်လက်ထူထားလိုက်တယ်ဆိုပြီးတော့တာလီဘန်ပြောခွင့်ရသူကပြောပါရယ်ခင်ဗျာ
ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုစောဝင်းလှိုင်နဲ့ကိုသားညွန့်တို့ပြောပြပေးခဲ့ရပါရှင်။ကျမတို့ရဲ့ VOE Radio စီစဉ်တွေကိုရုပ်သံနဲ့ပါဖြည့်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာမို့ VOE ရဲ့ Facebook စာမျက်နှာ VOE Burmese News နဲ့ website စာမျက်နှာ burmese.voanews.com တို့ကလည်းအချိန်နဲ့တပြေးညီဖမ်းယူနှားဆင်ကြည့်ရှုနိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ထိုင်းနိုင်ငံမှာကိုဗစ်ကာလကန့်သတ်မှုတွေကြားကပဲမွန်ဆာခွန်းပြည်နယ်မဟာချိုင်းဒေသအတွင်းကမြန်မာအသင်းဖွဲ့9ခုကမြန်မာလူသား100လောက်ဟာ NUG အမျိုးသားညီညွတ်ရေးအစိုးရကိုကုလသမဂ္ဂကအတိအမှတ်ပြုဖို့ဒီကနေ့ဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ဒီအကြောင်းပြည်စုံကိုတော့ VOE ထိုင်းအခြေစိုက်သတင်းတောင်မတ်အေးမာကသတင်းပေးပို့ထားပါရရှင်။
ထိုင်းနိုင်ငံမှာကိုဗစ်ကာလကန့်သတ်မှုတွေကြားကပဲအလုံပိတ်ရဖြစ်တဲ့စက်တင်ဘာလ12ရက်နေ့မှာမြန်မာရွှေတရုတ်သမားတွေစုဝေးလာရောက်ပြီး AAC အလုံသမားကူညီရေးရုံးရှိမှာ NUG အမျိုးသားညီညွတ်ရေးအစိုးရကိုကုလသမဂ္ဂကအတိအမှတ်ပြုဖို့အတွက်ဆန္ဒထုတ်ဖော်ခဲ့ကြတယ်ဆိုပြီး AAC အလုံသမားကူညီရေးအဖွဲ့ရဲ့ဒါရိုက်တာဦးခိုင်ကြီးကအခုလိုပြောပြပါတယ
်အသင်းဖက်ခုနှစ်ခုပေါ့ဗျာသူစုတွေမလောက်ကဆိုတော့တသိန်းကို450ယောက်စုပြီးတော့ဒီ NUG အမျိုးသားညီညွတ်ရေးအစိုးရဆိုထောက်ခံတယ်ဆိုတဲ့အကြောင်းပေါ့အဲ့ဒါလေးကိုသူကလာပြီးတော့ဆန္ဒဖော်ထုတ်တာသူတို့သွားကျင်လာတော့တန်ရုံးရှိနေပါလေပေါ့ဘဝကိုသွားလို့မရဘူးအဲသူတို့ကပုံစံဆက်ရုံဆိုပုံစံဆက်ရုံကမိသားစုကိုပြလိုက်တာတင်အဲ့လိုအသေးလေးခုနှစ်ပွဲရပြီးတော့ထောက်မားကြီးကလည်းဒီအစိုးရနဲ့ပတ်သက်ပြီးတော့တအားထောက်ခံကြရတယ်ဒါပေမဲ့ထိုင်းစိုးရဘက်ကလည်းဖိအားများတယ်ထိုင်းမဲ့စီးမယ်ဆိုတော့အဲသူလည်းတော်တော်လေးခက်ခဲနေဒီနေ့တော့သူတို့ကအလုံးပိတ်ရဆိုတော့ကျွန်တော်တို့ AP ရုံးရှိမှလာပြီးတော့သူတို့ဒီအစိုးရထောက်ခံတယ်ဆိုတဲ့အကြောင်းလေးပေါ့
ဟုတ်ကဲ့
လာပြီးတော့သူတို့လောက်ကြတာပေါ့
အလုတ်ပိတ်ရက်နေ့ဖြစ်တာကြောင့်လာခဲ့တာဖြစ်ကြောင်းမြန်မာနိုင်ငံကစိတ်မချမ်းသာကြရဖြစ်ရတဲ့အတွက်ထိုင်းရောက်အလုတ်သမားတွေကမြန်မာပြည်သူပြည်သားတွေနဲ့အတူရှိကြောင်းပြသတာဖြစ်တယ်လို့အမျိုးသားညီညွတ်ရေးအစိုးရကလည်းထောက်ခံကြောင်းပြသခဲ့တာဆိုပြီးဆန္ဒထုတ်ဖော်မှုမှာပါတဲ့မြန်မာလူသမားတို့ကရှင်းပြပါတယ်
။ဒီမှာကျွန်တော်ပြည်သူတွေတင်တော့ကြတဲ့အစိုးရဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့လူငယ်တွေမှာကိုစီတောင်းဝန်ရှိတယ်ဆိုတာကျွန်တော်တို့အသွေးအသားတွေကဖြစ်ပေါ်လာတဲ့စိတ်ဓာတ်နဲ့ကျွန်တော်အားပေးရချင်ပါတယ်ခင်ဗျာပြည်သူပြည်သားတွေအကောင်လုံးကိုလည်းပဲကျွန်တော်တို့ကအသွေးရဲ့အသားတွေရှိတယ်ဆိုတဲ့အကြောင်းလည်းကြိုးချင်ပါတယ
်ထိုင်းလုံခြုံရေးတွေရှိတဲ့ကြားကအစီအစဉ်ကိုဖြစ်အောင်ဆောင်ရွက်ခဲ့ပြီးတဲ့နောက်မနေ့10နာရီလောက်မှာလူစုခွဲခဲ့ကြတယ်ဆိုပြီးပြောပါတယ်ထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေဟာမြန်မာနိုင်ငံမှာစစ်ကောင်စီကအုပ်ချုပ်တဲ့အချိန်ကစလို့စန့်ကျင်ကောက်ခတ်မှုတွေကိုလုပ်ခဲ့ပြီးမဲ့ထိုင်းနိုင်ငံတွင်းကသူတို့ရဲ့စစ်ရုံတွေအလုပ်တွေမှာဖိအားပေးခံရတာတွေကြောင့်စန့်ကျင်မှုတွေကိုရန်နာခဲ့ရပါတယ်။ဒါပေမဲ့အလို့သမားတွေဟာမြန်မာပြည်တွင်းကစစ်ကောင်စီကိုစန့်ကျင်နေသူတွေကိုတော့နီလန်ပေါင်းစုံနဲ့အားပေးကူညီမှုတွေလုပ်ခဲ့တာတွေချွေးနှဲစာတွေနဲ့အလှူငွေတွေထည့်တာတွေစစ်ဘေးရှောင်တွေနဲ့တိုက်ပွဲဝင်နေသူတွေအတွက်အစားအသောက်တွေကိုကူညီပေးခဲ့တာတွေကိုလုပ်ခဲ့ပါတယ်။တချို့ရှေ့ပြောင်းလို့သမားလူငယ်တွေကတော့တိုင်းရင်းသားနယ်စပ်တွေကိုသွားပြီး PDF ပြည်သူ့ကာကွယ်ရေးတပ်သားတွေအဖြစ်တိုင်းရင်းသားလက်နက်ကိုင်တွေနဲ့ပူးပေါင်းခဲ့တာတွေပါလုပ်ခဲ့ပါတယ်ရှင်
မိုင်အိမ်မှာသတင်းပေးပို့ထားတာပါရှင်အခုလိုထိုင်းရောက်မြန်မာလူသမားတွေအန်ယူဂျီထောက်ခံဆန္ဒပြနေကြတယ်လို့ပဲအမေရိကန်ပြည်ထောင်စုရောက်မြန်မာရီဟာလည်းအန်ယူဂျီကိုကုလသမဂ္ဂကအတိအမှတ်ပြုဖို့အတွက်ဆန္ဒဖော်ထုတ်ဖို့ဒီကနေ့နယူးယောက်မြို့မှာစုဝေးရောက်ရှိနေကြပြီဖြစ်ပါရှင် တနင်္ဂနွေနေ့ညပိုင်းရေဒီယိုရုပ်သံအစီအစဉ်တွေကိုမြို့ရဝါရှင်တန်ကနေပြီးတော့အတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့မြန်မာအရေးဆွေးနွေးကံအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာဖြစ်တဲ့ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုအထောက်အထားတွေကိုဆက်လက်ပြီးတော့စုဆောင်သိမ်းဆည်းနေတယ်လို့
Double IWM ရဲ့အကြီးအကဲကဗီအိုအေမြန်မာပိုင်းကိုပြောပါရစေ။ရှန်ကချင်ရဲ့ရခိုင်ပြည်နယ်မှာ2016ခုနှစ်ကတည်းကဖြစ်နေတဲ့ကြီးလေးတဲ့လူခွင့်ရေးဆိုင်ရာပြစ်မှုအထောက်အထားတွေကိုစုဆောင်သုံးသပ်ပြီးတော့နိုင်ငံတကာဥပဒေနဲ့အညီစစ်ဆေးတဲ့တရားရုံးတွေကိုမျှဝေပေးဖို့
Welcome to VOA Burmese program. Mr. Kongjam is the head of IWM or Myanmar Mechanism.
Myanmar Mechanism lo tu ga kho re IWM ye a chang go shin pya pe ba. Di Myanmar Mechanism ye lou pai kwe ta win ni ga ba ba le. Di ta win ni che bo blu myo saung yet ni ba le she.
Well, we're a mechanism created by the United Nations highest human rights body, the Human Rights Council.
မြန်မာမကင်နစံဆူရာကတော့ကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာအဆင့်အမြင့်ဆုံးအဖွဲ့အစည်းလူခွင့်ကောင်စီကနေပြီးတော့ဖွဲ့စည်းပေးထားတဲ့ယနေ့ရက်တစ်ခုဖြစ်ပါတယ်ကျွန်တော်တို့ကိုအနင်းထားတဲ့လုပ်ပိုင်ခွင့်တွေကတော့မြန်မာနိုင်ငံမှာ2016ခုနှစ်ကစလို့စိုးဝါတဲ့နိုင်ငံတကာပြစ်မှုတွေနိုင်ငံတကာဥပဒေတွေချိုးဖောက်ကျူးလွန်တဲ့စိုးဝါတဲ့ပြစ်မှုတွေရဲ့အထောက်အထားတွေစုဆောင်းဖို
တယောက်ကကျူးလွန်တာပဲဖြစ်ဖြစ်ကျူးလွန်တယ်ဆိုလို့ရှိရင်ထောက်ထားတွေစုဆောင်ဖို့ရုပ်ပိုင်ခွင့်အာဏာအနှင်းထားပါတယ်။2011ခုနှစ်ဇန်နဝါရီလ1ရက်နေ့ကစတာဖြစ်ပြီးတော့ခွင့်ပြုတဲ့ရုပ်ပိုင်ခွင့်ကိုလူခွင့်ကောင်စီကမပြေမချင်းဆက်ပြီးတော့စုံစမ်းနေမှာဖြစ်ပါတယ်။ဒီနေ့မနေ့ပြန်နောက်သတင်းပတ်တွေထိဆက်ပြီးတော့အချက်လက်တွေစုဆောင်နေမှာပါ။ကျွန်တော်တို့ကလုပ်ပိုင်ခွင့်တာဝန်ပေးထားတဲ့နောက်တစ်ချက်ကပြည်မှုကျူးလွန်သူတွေကိုနိုင်ငံတကာတရားရုံးမှာပဲဖြစ်ဖြစ်နိုင်ငံအဆင့်တရားရုံးမှာပဲဖြစ်ဖြစ်တရားစွဲတဲ့အခါမှာကျွန်တော်တို့ရထားတဲ့ဒီချက်လက်တွေကိုသုံးသပ်ပြီးတော့လိုအပ်သလိုမျှဝေဖို့ဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကရရှိတဲ့ဒီချက်လက်တွေကိုစမ်းစစ်ပြီးတော့ဒီမှုမှာဘယ်သူကတာဝန်ရှိတယ်လဲဆိုတာကိုစူးစမ်းသုံးသပ်ပါတယ်။အမှုတိစောက်ထားပြီးတော့တနည်းနည်းကြလို့ရှိရင်တက်ဆိုင်ရမှုကိုစစ်ဆေးတဲ့တရားရုံးတွေကိုမျှဝေနိုင်ဖို့ပြင်ဆင်ထားရပါတယ်။
And like you mentioned and you explained before it was started so Mr. Khun Jam ရှင်းပြသွားတဲ့အထက်မှာပါတယ်လို့ပဲဒီ double IMM ကိုစပြီးတော့ဖွဲ့စည်းခြင်းတော့ရှမ်းကချင်ရခိုင်မှာဒီ2012ခုနှစ်ထဲကဖြစ်နေတဲ့အစိုးရဆောင်လူခွင့်ရချိုးဖောက်မှုထောက်ထားတွေကိုစုဆောင်မှတ်တမ်းပြုစုထားဖို့ဖြစ်တယ်လို့နားလည်ပါတယ်ဒါပေမဲ့ February 1ရက်အာဏာသိမ်းမှုဖြစ်ပြီးတဲ့နောက်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့ဒီလူခွင့်ရချိုးဖောက်မှုတွေကိုလည်းရယူမှတ်တမ်းပြုထားရဆိုတော့လုပ်ငန်းလုပ်ပိုင်ခွင့်တာဝန်တွေကိုတိုးချဲ့လိုက်တဲ့သဘောပါလားရှင
် Security Forces so does that mean that the mandate has extended
no the mandate has not been extended when we were established it actually
လုပ်ငန်းတာဝန်တွေကိုတိုးပေးလိုက်တာမဟုတ်ပါဘူး double i double m ကိုစတင်ဖွဲ့စည်းတည်ထောင်ခြင်းတွေကမြန်မာတိုင်းနိုင်ငံလုံးမှာဖြစ်ခဲ့တဲ့ပြစ်မှုတွေကိုစုံစမ်းမှုတာဝန်ပေးထားတာပါခင်ဗျားပြောတာမှန်ပါတယ်လူခွင့်ကောင်စီက double i double m ကိုဖွဲ့စည်းပေးလိုက်ခြင်းကတော့ရခိုင်ရှမ်းနဲ့ကချင်ပြည်နယ်တွေမှာဖြစ်ခဲ့တဲ့ပြစ်မှုထောက်ထားတွေကိုအဓိကစုဆောင်းမှုတောင်းပေးခဲ့တာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံဘယ်နေရာမှာမစိုးကျူးလွန်တဲ့ဒီကြီးလေးတဲ့လူခွင့်ချိုးဖောက်မှုတွေကိုစုံစမ်းရမယ်လို့တောင်းပေးထားတာဖြစ်ပါတယ်။ဘယ်တော့မှအချိန်ကန့်သက်ချက်ဆိုတာလည်းလုံးမထားပါဘူး။ကျူးလွန်သူတွေအနေနဲ့တာဝန်ခံမှုတောင်းယူမှုမရှိရင်အခုလိုကြီးလေးတဲ့ပြစ်မှုတွေထပ်ခါချိုးဖောက်နေမှာကိုလူခွင့်ကောင်စီကစိုးရိမ်လို့ဖြစ်မှာပါ။ဒါကြောင့်လည်းထောက်ထားတွေကိုစုစည်းသိမ်းဆည်းထားတဲ့အဖွဲ့တစ်ခုကိုတည်ထောင်ပေးလိုက်တာဖြစ်ပါတယ်။ဒါမှတနည်းကြလို့ရှိရင်တောင်းရှိသူတွေတောင်းထားမှာဖြစ်ပါတယ်။နောက်တစ်ချက်ကလည်းနိုင်ငံတကာအတိုင်းအတာကအခုလိုမျိုးအထောက်အထားတွေကိုစုဆောင်းနေရဲဆိုတာသိလို့ရှိရင်တချို့ကျူးလွန်မှုမျိုးတွေကိုထပ်ပြီးတော့ကျူးလွန်မှုတွန်းဆုတ်သွားနိုင်တယ်ဆိုတဲ့မျှော်လင့်ချက်နဲ့ double i double m ကိုဖွဲ့စည်းပေးထားတာဖြစ်ပါတယ်
။ So what kind of information?
RD double i double m ကဘလို့အချက်အလက်တက်တဲ့အထောက်အထားတွေကိုရယူစုဆောင်းနေပါလဲ။တကယ်လို့ဒီလိုမျိုးအချက်အလက်တွေပေးပို့ခြင်းတဲ့သူတွေအနေနဲ့ရောသူတို့ပေးပို့တဲ့အချက်အလက်တွေအလားအသတ်မဖြစ်ရအောင်ပေါ့နော်။ဘာတွေသတိပြုသင့်ပါလဲရှင်။
We're looking at crimes that amount to serious international crimes are defined generally as crimes against humanity, war crimes.
လူသားတို့ပေါ်ကျူးလွန်တဲ့ပြစ်မှု၊ဆေးရသွင်းမှု၊ဒါမှမဟုတ်လူမျိုးတုံးတပ်ဖြတ်မှုလိုမျိုးကြီးလေးတဲ့နိုင်ငံတကာပြစ်မှုမြောက်တဲ့အမှုတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုစုဆောင်းပါတယ်။ စစ်ရာဇဝမှုကတော့လက်နက်ကင်ပြစ်ခါတွေနဲ့ဆက်ဆက်တဲ့ပြစ်မှုတွေပါ။ဇနီးဝါဘရင်းမြန်ပါအချက်တွေကိုချိုးဖောက်တဲ့ဥပဒေစည်းကမ်းတွေကိုချိုးဖောက်တဲ့အမှုတွေဖြစ်ပါတယ်။လူသားတို့ပေါ်မှာကျူးလွန်တဲ့ပြစ်မှုမျိုးကြတော့အရသားတွေပေါ်မှာစနစ်တကျကျေပြင်းပြင်းထားတဲ့အခါမှာကျူးလွန်တဲ့ကြီးလေးတဲ့လူခွင့်ချိုးဖောက်မှုမျိုးဖြစ်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုကတော့ရွေကျက် ြစ်မှုတွေအတွက်ဘယ်သူတွေမှတာဝန်ရှိတယ်လဲဆိုတာသိနိုင်မဲ့ထောက်ထားတွေကိုလည်းစူးစမ်းပါတယ်။ပြစ်မှုကျူးလွန်ခံရသူတွေတတ်တွေတွေကိုကျွန်တော်တို့စကားပြောချင်ပါတယ်။ဒီမှုတွေကျူးလွန်မှုစီစဉ်သူတွေအမိတ်ပြည်သူတွေကိုပေါ်ထုတ်ဖို့အတွက်တဲ့ဝင်ဝင်အကြောင်းချက်တွေသိထားသူတွေနဲ့စကားပြောနိုင်မှုကသိအရေးကြီးရဲ့ဆိုတာအလားတူပြစ်မှုတွေစုံစမ်းမှုတွေကျွန်တော်အတွေ့အကြုံအရပြောချင်ပါတယ်။ဒါကြောင့်မလို့အဲ့လိုမျိုးအတွင်းသတင်းပေးနိုင်သူမျိုးတွေကျွန်တော်တို့ကိုဆက်သွယ်လာဖို့ညွှန်လဲပါတယ်။ကျွန်တော်တို့ညီမျိုးစုံနဲ့အထောက်အထားတွေစုဆောင်တဲ့အသေးစိတ်ကိုတော့ကျွန်တော်အလုပ်ကြီးထိခိုက်မှာဆိုလို့သိပ်မပြောချင်ပါဘူး။ပြောပြနိုင်တာကတော့ကျွန်တော်တို့ကိုအချက်လက်ပေးချင်လို့ဆက်သွယ်လာသူတွေအများကြီးရှိပါတယ်။သူတို့ကကျွန်တော်တို့တောင်းဆိုတာကဓာတ်ပုံတွေဗီဒီယိုတွေပြီးတယ်ဆိုရင်ဘာဖြစ်တာလဲ၊ဘယ်နည်းကဗမာဖြစ်တာလဲ။အဲ့ဓာတ်ပုံဗီဒီယိုတွေကိုဘယ်သူရိုက်ထားလဲဆိုတာကိုပြောပြဖို့မေးပါတယ်။အင်တာနက်ပေါ်မှာတွေ့နေတဲ့ဗီဒီယိုမျိုးဆိုရင်တော့ကျွန်တော်တို့လည်းအချက်လက်ရနိုင်တဲ့အတွက်အဲ့ဒါမျိုးတွေပြောဖို့မလိုပါဘူး။ကျွန်တော်တို့စီဆက်သွယ်မဲ့သူတွေအနေနဲ့သူတို့အတွက်အန္တရာယ်မရှိနိုင်တဲ့နည်းလမ်းတွေကိုဆက်သွယ်ဖို့ပြောပါတယ်။သူတို့ရဲ့လုံခြုံရေးကကျွန်တော်တို့အတွက်သိအရေးကြီးပါတယ်။ကျွန်တော်တို့ရဲ့ website ပေါ်မှာလည်းကျွန်တော်တို့ကိုဘယ်လိုဆက်သွယ်လို့ရတယ်ဆိုတာကိုရှင်းပြထားပါတယ်။ပို့တဲ့ချက်လက်တွေကြားဖြတ်မယူနိုင်အောင်လို့အင်တန်လုံခြုံစိတ်ချရတဲ့ Proton Mail စနစ်ကိုသုံးပါတယ်။တခုရှိတာကဆက်သွယ်တဲ့သူတွေကလည်းအဲ့ဒီ Proton Mail စနစ်ကိုသုံးဖို့တော့လိုပါတယ်။ message ပို့ခြင်းနဲ့ဆိုရင်လည်း signal လိုမျိုးစိတ်ချလုံခြုံတဲ့စနစ်ကိုသုံးပါလို့ကျွန်တော်ကတော့အကြံပြုချင်ပါတယ်။
So since IIIM is doing open source investigation now the IIIM nga bathu ma so pay po de a thaut tha a chat let de yo bo no ya yu su saung ne di open source investigation ko lou mi da myo so ro di ya si da de yo belo myo kain twe ba le
well it's challenging particularly after the coup we received about 200,000 different messages containing information many photographs and videos but we've reviewed all of them
စေခေါ်မှုတွေရှိပါတယ်အထူးသဖြင့်ကတော့အာဏာသိမ်းမှုဖြစ်ပြီးတဲ့နောက်မှာအချက်လက်တွေဓာတ်ပုံတွေဗီဒီယိုတွေပါတဲ့ message ပေါင်းသတင်းပေးမှုပေါင်းနှစ်သိန်းလောက်ရပါတယ်ကျွန်တော်တို့ရသမျှ message တွေအားလုံးကိုကြည့်ပါတယ်ဓာတ်ပုံတွေဗီဒီယိုတွေကိုလည်းနောက်ထပ်ဆက်ပြီးတော့စမ်းစစ်နိုင်ဖို့စုဆောင်သိမ်းထားပါတယ်ဒီအချက်လက်တွေကိုကျွန်တော်တို့ရေရှည်သိမ်းထားမှာပါစေခေါ်မှုတစ်ခုကကျွန်တော်တို့ရတဲ့အချက်လက်ပမာဏကြောင့်ကျွန်တော်တို့အင်တန်လုံခြုံပြီးတော့အစ်စ်နည်းနဲ့အချက်လက်သိမ်းစနစ်ကိုလုပ်ရပါတယ်ဒါမှကျွန်တော်တို့ဒီအချက်လက်တွေကိုသုံးသပ်လို့ရမှာပါ။ဥပမာရရဲ့ဗီဒီယိုတွေကစင်တူဖြစ်နေတာတွေလားဆိုတာမျိုးသိနိုင်အောင်လို့လုပ်ထားရပါတယ
်။ Yeah, like you explained before, one of the main ဆောဆောမစ္စတာကွန်ဂျမ်ရှင်းပြသွားတဲ့အထက်မှာပါတယ်လို့ပဲ။ဒီ IIIM ရဲ့အဓိကအလုပ်တစ်ခုကတော့ဒီအဆိုးဝါးဆုံးပေါ့နော်။လူပင်းချိုးဖောက်တဲ့ကိစ္စတွေကိုစုဆောင်းသိမ်းဆည်းပြီးတော့မှသုံးသပ်ပေးရတာပါ။ဒါပေမဲ့ဒီအဖွဲ့အစည်းနဲ့မြန်မာနိုင်ငံထဲကိုသွားလို့မရတော့အခုလိုမျိုးလူပင်းချိုးဖောက်တယ်လို့ပြောတဲ့နေရာတွေကိုကိုယ်တိုင်မျက်စိနဲ့မတွေ့ရပါဘူး။အဲ့တော့ရရှိတဲ့အချက်လက်တွေကတကယ်ဖြစ်ခဲ့တယ်မှန်တယ်ဆိုတာသိစားအောင်လုပ်ဖို့ဘယ်လောက်ခက်ခဲပါလဲရှင
်။ Certainly the lack of access to crime scenes and to go to Myanmar where many of the witnesses are is a hindrance.
Normally in Myanmar เนี่ยမျက်မြင်သက်သေတွေအများကြီးရှိတဲ့မြန်မာနိုင်ငံတည်းကိုမသွားနိုင်တာကအခက်အခဲတစ်ခုဖြစ်တယ်ဆိုတာကတော့သိကြပါရယ်။ပုံမှန်ဆိုလို့ရှိရင်ရာဇဝတ်မှုတွေစုံစမ်းရင်အခင်းဖြစ်တဲ့နေရာသွားကြည့်တာကအဆရပါ။ဆိုတော့ကျွန်တော်တို့တက်ကပို့ပြီးတော့စိန်ခေါ်မှုတွေဖြစ်စီပါရယ်။ဒါပေမဲ့လည်းကျွန်တော်တို့မှာထောက်ထားပြီးစုဆောင်မှုတခြားနည်းလမ်းတွေရှိပါတယ်။အချို့ကမြန်မာနိုင်ငံတွေကလာတဲ့သူတွေစီကရတယ်။အဲ့လိုရသမျှထောက်ထားပြီးအားလုံးကိုနောက်နှစ်ပေါင်းများစွာတောင်းနိုင်တဲ့အထိစုစည်းသိသိထားပါတယ်။အခုလက်ရှိရရှိထားတဲ့အချက်လက်ချို့ကအခုချက်ချင်းအသုံးဝင်ချင်မှဝင်နိုင်မှာဖြစ်ပေမဲ့နောက်တစ်နှစ်နှစ်နှစ်လောက်မှရတဲ့ထောက်ထားတွေရစိတ်ကိုအသုံးဝင်တာမျိုးလည်းဖြစ်လာနိုင်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ရသမျှအချက်လက်တွေကိုထိန်းသိမ်းထားဖို့စိတ်ကိုရည်ကြည်ပါတယ်။အခုဆိုရင်ကျွန်တော်တို့မှာဝန်ထမ်း90လောက်ရှိပါတယ်။ရုပ်စရာတွေကလည်းအများကြီးပါပဲ။အချက်လက်တွေစုဆောင်းဖို့တုံ့တက်ဖို့စီကောမှုတွေအများကြီးရှိပါတယ်။ဒါပေမဲ့ကျွန်တော်တို့မှတက်ဆိုင်ရနေပေမှာကြွန့်ကျင်သူတွေရှိပါတယ်။စိတ်ရဆွေးမှုတွေလူသားရုပ်ပေါ်ကျုလို့နဲ့ပြစ်မှုတွေနဲ့ဆိုင်တဲ့ဥပဒေတွေအကြောင်းကိုကောင်းကောင်းနားလည်တဲ့နိုင်ငံတကာရှေ့နေတွေရှိပါတယ်။ရရှိတဲ့အချက်လက်တွေအများကြီးကိုတုံ့တက်နိုင်တဲ့ဝါရင့်မှုကင်းစစ်တွေရှိပါတယ်။ဒါတွေမကောက်ပါဘူး။စုံစမ်းစစ်ဆေးသူတွေ၊လူညိုရင်းဝန်ထမ်းတွေအချက်လက်တွေကိုအစ်င့်ညံ့ကြမ်းညင်စာနဲ့စီမံခန့်ခွဲနိုင်သူတွေအပြင်မျက်မြင်သက်သေတွေကိုအကာအကွယ်ပေးတဲ့ဝန်ထမ်းတွေလည်းရှိပါတယ
်။management system with the skilled personnel in that section.
I'm sure Demis have been several attempts, but you
double I double M and in here, the Mananga Netwapo Drago, the Timaka Josa gave me Timare, Namayo, the Nama Gansa, and the Pugan Samia Lalo, Sesambo, Nam Mananga Nema, Shiri, Kula, the Maka Presian, the same, the Mananga Nia, Thornheim, would have your Josa Messis in your Shiva Lash.
Well, we will continue to send our requests to have access to the country. I think I've.
Mananga Nego Thornheim, Quimbija Yarati, Sabio, Don Mahawa.
So another important job for the mechanism is to
share.
Well, we have a lot of very experienced staff who've worked in criminal prosecutions at national levels and international levels for many years.
Currently there are ongoing legal processes.
Let's see, Maso Ye, Dinama Gansami, ICC, ICG, Argentina Nanganga, Tiajo, Matias Fetai, Muri Shivare, or A Muri Dreyo, double I double M, Palumu Setwe, Lopuban Samianivale.
So we were created specifically with the mandate to share information with national or international. Endanger individuals.
Thank you so much, Mr. Kumdam. Thank you for giving time to answer the questions.
Thank you very much.
မဆုမြတ်မွန်ဆက်တဲ့မြင်းမြန်ထားတာပါရှင်။မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းအစီအစဉ်ဒီမှာတော့တနင်္ဂနွေပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာမို့နားဆင်ဆောင်မြော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လှုပ်လှက်တဲ့အားရအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။
မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing တို့ Channel 101ဒါမှမဟုတ် Timecom 6တို့ Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျွန်တော်ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
VOA American တန်ရဲ့တနင်္ဂနွေညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းဒိုမီတာ31 32 51နဲ့လိုင်းလက်မီတာ190ရုကနေတိုက်ရိုက်ထုတ်လင်းပေးနေပါတယ်ရှင်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်တွေမှာတော့တနင်္ဂနွေညတိုင်းတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေကကမ္ဘာသတင်းတွေကမြန်မာသတင်းမြန်မာပြည်ကပေးစာများကဏ္ဍသတင်းတွေကတူတာအစီအစဉ်ဒါတွေကိုရှုစားနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့မတ်အင်ဂျင်နိုင်စီစဉ်တင်ဆက်တဲ့ကမ္ဘာသတင်းတွေကမြန်မာသတင်းကောင်းနှုတ်ချက်အစီအစဉ်ကိုနားဆင်ရှုစားကြအောင်ပါရှင
်။မင်္ဂလာပါရှင်။ကမ္ဘာသတင်းတွေထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောင်းနှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ကျမအင်ဂျင်နိုင်ပါ
။မြန်မာနဲ့အာဖဂန်နစ္စတန်အတွက်ဘယ်သူကိုစားပြုမလဲဆိုတဲ့ကုလသမဂ္ဂရဲ့အကြက်အတဲကောင်းစဉ်နဲ့ The New York Times သတင်းစာအွန်လိုင်းစာမျက်နှာမှာRick Gladstone ရေးသားထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြမှာပါ။နှစ်နိုင်ငံလုံးကအစိုးရတွေဟာအာဏာသိမ်းအုပ်စုတွေရဲ့ဖြုတ်ချမှုခံခဲ့ရပြီးတဲ့နောက်ဘလို့ပဲဖြစ်ဖြစ်ကမ္ဘာအကြီးဆုံးတန်တမန်ရေးစပွဲဝိုင်းမှာဒီအာဏာရှင်တွေကိုနေရာပေးမလားဆိုပြီးမေးခွန်းထုတ်စာချီရေးထားပါတယ်။မြန်မာနိုင်ငံမှာရက်ဆက်တဲ့စစ်တပ်အာဏာသိမ်းမှုနဲ့တာလီဘန်တွေအာဖဂန်နစ္စတန်မှာအောင်ပွဲပြန်ရလာတာဟာကုလသမဂ္ဂရင်ဆိုင်နေရတဲ့အကြက်တဲတွေကတခုဖြစ်နေတဲ့အချိန်အခုလာမဲ့သတင်းပတ်အတွင်းကုလသမဂ္ဂရဲ့နှစ်ပတ်လည်အထွေထွေညီလာခံကျင်းပတော့မှာဖြစ်ပါတယ်။ဒါကြောင့်ကမ္ဘာအကြီးဆုံးတန်တမာရေးရာစုဝေးတဲ့အချိန်မှာအငင်းပွားစရာဖြစ်မဲ့ကိစ္စကတော့မြန်မာနဲ့အာဖဂန်နစ္စတန်နိုင်ငံတွေအတွက်စစ်မှန်တဲ့ကိုယ်စားလှယ်အဖြစ်ဘသူကိုရေးချယ်မလဲဆိုတဲ့ကိစ္စပဲဖြစ်တယ်လို့ဆိုပါရယ်။အတိုက်ခံတွေကိုအပြင်းထန်ရဲရဲစက်စက်နှိပ်ကွပ်မှုတွေကြောင့်ကြဲကြဲပြန့်ပြန့်ပြစ်တင်ရှုတ်ချခံရတဲ့ဖေဗူလာကအာနာသိမ့်ရဲ့မြန်မာစစ်အုပ်စုဟာသူတို့အပေါ်တစ္ဆာခံမဲ့တန်အမတ်နဲ့ကုလသမဂ္ဂမှအစားထိုးဖို့ကြိုးပမ်းခဲ့တာပါ။တခါအမေရိကန်ကြောတောင်းနောက်ခံပြုထားတဲ့အာဖဂန်အစိုးရပြိုလဲပြီးတဲ့နောက်ပြီးခဲ့တဲ့လကအာနာပြည်လေရယူခဲ့တဲ့အကြမ်းဖက်အစွန်းရောက်အစ္စလာမစ်တာလီဘန်တွေဟာကုလသမဂ္ဂမှာသူတို့ရဲ့တန်တမန်ကိုယ်စားလှယ်ကိုလက်ရှိတန်တမန်နေရာမှာအစားထိုးနိုင်ဖို့ညှော်လင့်ချက်တွေရှိနေတယ်လို့ဆိုပါရယ်လက်ရှိတန်မတ်ကိုအာနာဆွလွတ်လိုက်တဲ့အာဖဂန်အစိုးရကလွန်ခဲ့တဲ့လအနည်းငယ်တွင်မှခန့်အပ်ခဲ့တာပါမြန်မာနိုင်ငံမှာအစိုးရကိုဖြုတ်ချအာနာသိမ်းခဲ့သူတွေဒါမှမဟုတ်အကြမ်းဖက်ဝါဒီစီးရင်နဲ့အသွင်းခံရပြီးစောင့်ကြည့်ခံနေရတဲ့တာလီဘန်စစ်သွေးကြတွေဘက်ကနေကုလသမဂ္ဂမှတန်တမန်နေရာရလာနိုင်တယ်ဆိုတဲ့အယူအဆဟာတန်တရားဖြစ်စရာကောင်းပေမဲ့သီအိုရီအရတကယ်လို့သူတို့ကိုတရားဝင်အစိုးရတွေဖြစ်ကုလသမဂ္ဂကမြင်မယ်ဆိုရင်ဖြစ်နိုင်တယ်လို့ဆိုပါတယ်။ပါလီမန်ဒီမိုကရေစီစနစ်ကစလို့ဘရင်စနစ်အာဏာရှင်စနစ်စတဲ့နိုင်ငံရေးစနစ်အမျိုးမျိုးကတန်တမန်တွေဟာအဖွဲ့ဝင်193နိုင်ငံရှိတဲ့ကုလသမဂ္ဂနဲ့ကာလကြာရှည်စွာအလုပ်လုပ်ခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂဆိုတာအယူအဆတွေပေါ်မှာအပြန်အလှန်ပယ်ချခဲ့တဲ့အစိုးရတွေအချင်းချင်းဒန်းတူစကားပြောဆက်ဆံကြတဲ့ကဘာပေါ်ကတခုတည်းသောနေရာဖြစ်ပါတယ်။ဒါပေမဲ့လည်းတန်တမန်နဲ့သူ့ကိုကိုစားပြုတဲ့အစိုးရရဲ့တရားဝင်မှုကိုအတည်ပြုဖို့စံတတ်မှတ်ချက်တွေရှိနေတယ်လို့ဆိုပါရယ်ပုံမှန်အားဖြင့်ဆိုရင်တော့နိုင်ငံတစ်နိုင်ငံကသူ့ရဲ့တန်တမန်နေရာအတွက်တစုံတယောက်ကိုအမည်စင်းတင်သွင်းခွင့်ရှိပြီးနိုင်ငံအတွက်မှန်ကန်တဲ့တန်တမန်တဦးဟုတ်မဟုတ်အငင်းပွားမှုကိုဖြေရှင်းတဲ့အခါမှာအစိုးရကိုမကြိုက်ဘူးဆိုပြီးကုလသမဂ္ဂအနေနဲ့ပြောလို့မရတဲ့အကြောင်းလက်ရှိကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌကသူရာထူးတက်တန်းကုံဆုံးတဲ့အကြောင်းပြုလုပ်တဲ့ကြာတာပတိနီကသတင်းစာရှင်းလင်းပွဲအတွင်ပြောသွားပါရယ်ကုလသမဂ္ဂမှာရမယ့်ထိုင်ကုန်နေရာဟာအစိုးရတွေအတွက်အလွန်အင်မတန်အရေးကြီးရတဲ့အကြောင်းရင်းတွေမှာကိုယ့်ရဲ့ပြိုင်ဘက်တွေကကိုယ့်ကိုစန့်ကျင်နေဆိုရင်တော့ကမ္ဘာတိုင်းဝိုင်းကကိုယ့်ကိုတရားဝင်ယုံကြည်လက်ခံနေဆိုတဲ့ပြသတဲ့နေရာဖြစ်နေပါရယ်
ကုလသမဂ္ဂမှာနိုင်ငံတကာနိုင်ငံကိုဘယ်သူကိုစားပြုမလဲဆိုတာအထွေထွေညီလာခံစတင်ချိန်မှာဖွဲ့စည်းလိုက်တဲ့အဖွဲ့ဝင်၉နိုင်ငံပါဝင်တဲ့ ဒရင်ပပေါင်းများစွာဒါမမဟုတ်လားနဲ့ချီပြီးအချိန်ဆွဲနိုင်တယ်လို့လည်းသူကဆိုပါတယ်လက်ရှိမှာတော့မြန်မာနဲ့အာဖဂန်နိုင်ငံတွေအတွက်ရှိနေတဲ့တပ်အမှတ်တွေဖြစ်တဲ့ဥကြုံမှုထုံးနဲ့ဂူလမ်အိုက်ဆက်ဇီယာတို့ကိုဆက်ထားပြီးဘသူကိုရွေးချယ်မလဲဆိုတဲ့ဆုံးဖြတ်ချက်ကိုတော့ကုလသမဂ္ဂဘက်ကရွှေ့ဆိုင်းနိုင်မယ်လို့တန်တမန်တွေကုလသမဂ္ဂကျွမ်းကျင်သူအများစုကမျှော်လင့်ထားကြောင်းအဲ ဒီလိုဖြစ်ရမျိုးအများပြကုလသမဂ္ဂမှာအရင်ကကြုံတွေ့ခဲ့ရတဲ့အထင်ရှားဆုံးဖြစ်ရတွေကတော့တရုတ်နဲ့တောင်အာဖရိကနိုင်ငံတွေပဲဖြစ်တယ်လို့ဆိုပါတယ်ကုလသမဂ္ဂကိုစတင်တည်ထောင်တဲ့အထက်မှာပါဝင်ခဲ့တဲ့တရုတ်နိုင်ငံဟာ1950ခုနှစ်ကွန်မြူနစ်တော်လှန်ရေးပြည်တဲ့နောက်တက်လာတဲ့ကွန်မြူနစ်အစိုးရဟာရှုံးနိမ်တော်ပြီးထိုင်ဝမ်ကိုမောင်းထုတ်ခံရတဲ့မျိုးချစ်အစိုးရကရွေး ံအမေရိကန်ဟာတရုတ်ကွန်မြူနီအစိုးရရဲ့ကုလသမဂ္ဂမှာသူတို့တန်တမန်ကိုယ်စားလှယ်နေရာရဖို့တောင်းဆိုကြိုးပမ်းမှုတွေကိုပိတ်ပင်ခဲ့တယ်လို့ဆိုပါတယ်။နောက်ဆုံး1982ခုနှစ်ရောက်မှကုလသမဂ္ဂအထွေထွေညီလာခံကနေထိုင်ဝမ်ကိုအတိမတ်ပြူတာကိုပယ်ဖြတ်ပြီးတရုတ်ကွန်မြူနီအစိုးရကိုအတိမတ်ပြူလိုက်ပြီးတဲ့နောက်တန်တမန်နေရာပေးဖို့ဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်။တောင်အာဖရိကနိုင်ငံဖြစ်ရမှာဆိုရင်ကုလသမဂ္ဂမှာကိုယ်စားလှယ်နေရာမရှိခဲ့တာနှစ်ပေါင်းအတော်ကြာခဲ့တယ်လို့ဆိုပါတယ်။1950နဲ့60ခုနှစ်တွေအတွင်းလူမျိုးရေးခွဲခြားမှုမူဝါဒတွေကြောင့်တောင်အာဖရိကဟာအထူးကျန်ဖြစ်လာပြီး1984ခုနှစ်အထွေထွေညီလာခံကနေနိုင်ငံရဲ့တန်တမန်ကိုယ်စားလှယ်နေရာကိုရပ်ဆိုင်းခဲ့ပါတယ်။နောက်အနှစ်20ကြာလူပြူလူမဲခွဲခြားမှုဆုံးသတ်ခဲ့ပြီးတဲ့နောက်မှာကုလသမဂ္ဂမှာသူတို့နိုင်ငံရဲ့ကိုယ်စားလှယ်နေရာကိုပြန်ပြီးရရှိခဲ့ကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်
။ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။မြန်မာပြည်သူပြည်သားအလုံးကိုဗစ် -19 ကပ်ဘေးရောဂါကြီးကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျွန်မအင်ဂျင်နိုင်ပ
ါ။မင်းဂျင်နိုင်စီစဉ်တင်ဆက်တဲ့ကမ္ဘာသတင်းတွေကမြန်မာနိုင်ငံဆိုင်ရာဆောင်းပါးကောင်းလို့ချဲအစီအစဉ်ကိုနှံစင်ခဲ့ရတာပါ။အခုဆက်ပြီးတော့မအေးတန်နာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍအစီအစဉ်ကိုအလှည့်ပေးကြအောင်ပါရှင်။
ဒေသေကင်းရှင်ပြီးတော့မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့ VOE တေးချစ်တော်ရရှင်တွေကိုမေတ္တာတေလက်ဆောင်မြန်မာသချင်းလေးတို့နဲ့လည်းဖြောပြပေးမှာဖြစ်ပါတယ်။အခုတော့အရင်ကျွန်တော်တို့စီကို Messenger ကနေပြီးရေးလာတဲ့တော်ရရှင်တွေရဲ့စာတွေဖော်ပြပေးသွားခြင်းပါတယ်။ပထမအဦးဆုံးဆူတောင်းပေးလာတဲ့တော်ရရှင်ရဲ့စာတို့လေးကိုဖော်ပြပေးခြင်းပါတယ်။နတ်ဘီရင်ဆိုတဲ့တော်ရရှင်မင်္ဂလာပါ။အေးချမ်းတာယာပျော်ရွှင်ပါစေ VOE ။သတင်းမှန်တွေကိုကြားသိရတဲ့အတွက်ထောက်ရအားပေးနေပါတယ်။ဆိုပြီးတော့ဒီတော်ရရှင်နတ်ဘီရင်ဆိုတဲ့တော်ရရှင်ရေးလာပါတယ်။မဆာလာခင်မှာတမားတို့ရေဒီယိုလေးကိုအဖေးဖွင့်ပြီးတော့နားထောင်ခဲ့တဲ့ခင်စနစ်မှာအခုတိုးတက်မှုတွေကြောင့် Messenger Facebook အထိနားဆင်ရတာကြည်လင်ပြတ်သားမှုရှိပါတယ်။တော်ရရှင်တယောက်ရေးလာပါတယ်။မဆာလာခေတ္တရနားဆင်အားပေးလာတာအခုထိ Facebook ခေတ္တအားပေးလာတဲ့တော်ရရှင်ဖြစ်တဲ့အတွက်ကြောင့်မို့ကလာရှိချာနားဆင်လာတာဖြစ်ပါတယ်ရှင်။အခုတော့ကျမတို့ဒီ Radio ရှင်မကရုပ်မြင်သံကြားထုတ်လွှင့်မှုတွေကိုလည်းဒီ Facebook ကနေပြီးတော့ကြည့်ရှုလို့ရပါပြီနော်။အစဉ်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
ကျွန်တော်ကမကွေးတိုင်းဒေသကြီးတရဲမြို့နယ်ကပါပထမအဆုံးအချိန် view ကိုစာရေးပို့ခြင်းမှာဆိုပြီး Messenger မှာစာရေးပို့လာတဲ့ကိုညင်ကြီးက
မင်္ဂလာပါ VA ဝိုင်းတော်သားအားလုံးကကြီးသုံးပါကြော်လွှားနိုင်ကြပါစေအင်ကအဖေကအငြင်းတန် VA ကိုနားထောင်တော့ဆယ်ကျော်သက်အရွယ်ကလေးကနားထောင်ဖြစ်ခဲ့တာပါအထူးသဖြင့်ကြေးလက်မှနေတဲ့ကျွန်တော်တို့အတွက်တော့သတင်းစီးဆင်းမှုကအင်မတန်အားနည်းပါတယ်ကမ္ဘာသတင်းမြန်မာသတင်းတွေကိုစုံစုံလင်လင်တင်ဆက်ပေးနေတဲ့VOA Radio အစီအစဉ်တွေကတစ်ဆင့်တီးခွင့်ကြားခွင့်ရနေကြတာပါ Facebook YouTube တို့ကနေရုပ်တံနဲ့ဆုံဆုံလင်းလင်းအားပါတရနားဆင်ကြည့်ရှုခြင်းပေမဲ့အင်တာနက်သုံးရတဲ့ဈေးကကြီးမှတော့ Radio ကိုပဲအားကိုးနေရတော့ပါဩဂုတ်လ29ရက်နေ့ည9နာရီကနေ10နာရီအထိ Radio ရုပ်တံအစီအစဉ်မှာမအေးတနာကျော်ကိုရုပ်နဲ့အတန်တွဲပြီးမြင်ရလို့ကျေနပ်မိပါတယ်ဗျာနောက်ပြီးကိုကျော်သိမမသစင်အောင်မခင်ပြူထွေးမဆူမြတ်မောသူတို့သတင်းကြေညာပြီဆိုရင်နားထောင်ရတာသတင်းကိုပို့ပြီးစိတ်ဝင်စားစေပါလေလေယူလေသိန်းအဖြတ်တော့အားလုံးအဆင်ပြေပါတယ်ဖြစ်ပေါ်တိုးတက်သမျှမြန်မာနဲ့နိုင်ငံတကာသတင်းတွေကိုပြည်သူတွေစီအမြဲတမ်းအရောက်ပို့ပေးပါအောင်ပြောရည်ကျေးဇူးတင်ပါတယ်ဗျာ
ဒီကောမက်ဆေ့ချ်ကရေးလာရတော့ရှင်ကြော်တောင်းကမင်္ဂလာပါ view ရေးတဲ့ကျေးဇူးကိုတအားတင်ပါတယ် view ကိုစာရေးတင်နေတာကြာပါပြီ Facebook ကအခုမှပြန်ရတာမကြသေးဘူးဗျအပိတ်ခံထားရတယ်ဆိုတော့အခုလိုသူပထမဆုံးကျွန်တော်တို့ဆီကမက်ဆေ့ချ်ကနေပြီးတော့စာရေးတာအောင်မြင်လို့အခုလိုဝမ်းသာအားရစာရေးလာပါတယ
်ဒီစာကလည်းနေရာမှန်လားမှားလားမသိနောက်ပြီးဒီနေရာကနေရေးရင်ရောက်လားမရောက်လားကိုလည်းသိချင်လို့အစမ်းရေးကြည့်လိုက်တာပါနောက်နေ့မှ VOA ကပေးစာကဏ္ဍမှာစာရေးပြီးထည့်ချင်တာနောက်ပြီးကျွန်တော်ကညီပညာနဲ့တိတ်မလို့တတ်ဘူးဗျအခုလောလောဆယ်မှာကျွန်တော်အကောင့်ကစာပို့လို့မရအောင်ဘယ်သူကလှုပ်ထားလဲမသိဘူးအခုဟာကညာမိုးချုပ်လို့ထင်တယ်နောက်ပြီး VOA အကောင့်ထဲကိုရောက်သွားတာတေချာအောင်လုပ်နေတော့မရောက်ဘူးအခုဘယ်ဟာပဲလို့ရောက်သွားမှန်းကိုမသိဘူးလှုပ်တတ်လို့မဟုတ်ဘူး VOA ဆိုတဲ့စက်လုံးပေါ်လာလို့ဝမ်းသာအားရနှိပ်ထလိုက်တာကွက်တီပဲပြောလိုက်တာ
ဟုတ်ကဲ့ပါဒီတော်ရရှင်ပြောလို့ဘယ်ကနေဘလို့ဒီစာရေးတဲ့နေရာကိုရောက်သွားလဲမသိဘူးဆိုတာကိုကျွန်မနည်းနည်းရှင်းပြချင်ပါရဲ့နော်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားလိုက်ရင်ကျွန်တော်တို့ကိုဆက်သွယ်ဖို့အတွက်အပေါ်ဒီ VOA ဓာတ်ပုံလေးနဲ့ message အောင်သားလေးမှာ Messenger ကနေပြီးစာရေးပို့လို့ရတဲ့နေရာလေးရှိပါတယ်အဲ့နေရာလေးကိုနှိပ်လိုက်တာနဲ့ကျွန်တော်တို့စီကိုစာရေးလို့ရတဲ့နေရာကိုအလိုလျောက်ရောက်သွားတာဖြစ်ပါတယ်ဒီတော့ဆင်ကိုကြောင်းနဲ့အဲ့ညာလေးကိုနှိပ်မိလို့ကျမတို့စီကိုအခုလိုစာရေးဖို့ရောက်လာတာဖြစ်ပါလိမ့်မယ်နော်အဲ့ညာကနေပြီးကျမတို့စီကိုစာရေးဆက်သွယ်တာလွယ်ပါတယ်မြန်လဲမြန်ပါတယ်ဒါကြောင့်မလို့ရှေ့ဆောင်ပါလေအကြောင်းကြီးရင်ရှင်ကျမတို့စီကိုအဲ့ညာကနေစာရေးဆက်သွယ်ပါလို့မှာချင်ပါတယ်ရှင်မနက်ရမနေ့စဉ်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနောက်ပြီးတော့ကိုဘေးပတ်ဝန်းကျင်မှာကြုံရတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတာတွေကိုလည်းမြန်မာပြည်ကပေးစာများအခြေအနေမှာဖော်ပြပေးနေပါရဲ့နော်။မင်္ဂလာပါ VW ရေးဆိုပြီးတော့ရေးလာတဲ့တော်ရရှင်နာမည်ဖြုတ်ထားပေးပါဆိုတဲ့ຫນွေဦးတော်လည်ရေးတော်ရရှင်တဦးကတော့
မင်္ဂလာပါ VW ရေးအရင်က CDM အခု PDF မတရားမှုကိုတော်လှန်လိုချင်တဲ့အရာကိုရယူနိုင်ဖို့နေရတာခက်ခဲလာပါတယ်။တခါတလေတော့လေစိတ်တက်ကြမိပါလေပြန်အားတင်းရင်းနဲ့ပဲစိတ်တင်းနေရတယ်မပြည့်ရတိုးစရာကိုပဲနေတိုင်းအဖော်ပြုနေရတယ်ခုလိုနေမကောင်းတဲ့အချိန်တွေမှာအင်ကအမေ့လျာဟင်းတစ်ခွက်ကိုလွမ်းမိတယ်ဘာပဲဖြစ်ဖြစ်မတည်ခဲ့ရင်တော့အားလုံးနဲ့ပြန်ဆုံချင်ပါသေးတယ်ပြီးစာများကဏ္ဍမှာထည့်ပေးခဲ့ရင်နာမည်ဖြောက်ထားပေးပါနော
်အမေ့လျာဟင်းတစ်ခွက်ကိုလွမ်းနေတဲ့အဝေးတနေရာကຫນွေဦးတော်လန်ရေတော်ရရှင်တယောက်ရေးလာတာပါမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သတင်းပေးချင်ပါတယ်ဆိုပြီးတော့တော်ရရှင်နေစာရေးလာကြတာတွေလည်းကျမတို့နေ့စဉ်လို့လက်ခံရရှိပါရင်နော်အဲ့ထဲကတချို့သတင်းတွေဆိုရင်ကျမတို့တရားနေပြီးတော့သတင်းတောက်တရားနေသတင်းလိုက်တာမျိုးတွေအတီးပြူရာမျိုးတွေရှိသလိုမျိုးတချို့ကိုတော့ကျမအခုမြန်မာပြည်ကပေးစာများအစီအစဉ်ကနေဖော်ပြပေးချင်ပါတယ်တော်ရရှင်တရားကမင်္ဂလာပါ VOA တဲ့ကျွန်တော်ကတော့ VOA ရဲ့ပင်နိုင်ပိရိတ်တက်ပါအခုတော့ကျွန်တော်နယူးယောက်ကိုရောက်နေတာ9နှစ်ရှိပါပြီ2009အရေးခင်ကလေးကအနာရှင်တော်လန်ရေးလှုပ်ရှားလာတဲ့မျိုးဆက်တယောက်ပါကျွန်တော်သတင်းပေးခြင်းလို့ပါဆိုပြီးတော့သူ့ရဲ့ရွာကြောင့်ရွာကဆွေမျိုးတွေကြောပြလာတာကိုကျွန်တော်တို့စီစားရေးပြီးတော့အကြောင်းကြားလာပါတယ
်စစ်ကောင်စီရဲ့တပ်တွေဟာအခုကျွန်တော်တို့ရွာဘုံကြီးကျောင်းနဲ့စာတင်ကျောင်းကိုစကန်ချနေပါတယ်ကျွန်တော်ဇာတိရွာကခြုံရွာအုပ်စုအိုရင်းတွင်တောင်ရွာမြောက်ရွာချောင်းရွာတက်ဆိုပြီး၃ရွာရှိပါတယ်ဒါပေမဲ့ချောင်းရွာတက်ကဟိုတုန်းကအုပ်စုခွဲတဲ့အခါဆက်ပြချင်းအုပ်စုတွေပါသွားပါတယ်ဆက်ပြချင်းဆိုတော့လွန်ခဲ့တဲ့တလလောက်ကတိုက်ပွဲဖြစ်ခဲ့ပြီး PDF ပေါ်ရွာသားတွေရောတုံးဆယ်လောက်ကြဆုံးခဲ့ရတဲ့ရွာပါကျွန်တော်တို့ရွာတွေကဒီပင်းမျိုးနယ်မှာရှိပါတယ်အခုဖြစ်စဉ်ကစစ်ကောင်စီတပ်တွေကကနီမင်းငင်းဘုတ်တလင်းနယ်ဘက်ကနေတောင်းလင်းလာပြီးကျွန်တော်တို့အိုရင်းတွင်တောင်ရွာမြောက်ရွာတွေကိုစစ်ကြောင်းနှစ်ကြောင်းခွဲပြီးရောက်လာပါတယ်စာတင်ကြောင်းနဲ့ဘုံကြောင်းတွေကိုတက်ဆွဲပြီးဘုံကြောင်းထဲမှာပုံးရှောင်းနေတဲ့ရွာသားနှစ်ဦးကိုရွာတွေကိုလ ီတက်ဆွဲခဲ့ကြပါတယ်။စာတင်ရောင်းတဲ့ဘုံကြီးကြောင်းကကဲ့ရပါ။ရွာသူရွာသားတွေကအခုဆိုမနေရဲလို့ရွာပြင်မှာထွက်ပြေးနေကြပါတယ်။ကျွန်တော်တို့ဘက်ကမွေကလည်းပေါ်၊မွေလည်းကြောက်ရဓာမီလည်းမတုံးရဲ။ရွာတိုင်းလည်းဝင်လို့မရ။ခုချိန်ကစဘာဆိုင်ချိန်ဆိုတော့လေကွင်းမြင့်ရွှွန့်ပွက်တွေကြားတဲ့ခက်ခက်ခဲပြေးလွှားနေရပါတယ်။ရွာကလူတွေနာမည်ကိုနာမည်လွဲသုံးစေကြပါတယ်။ကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ပါဒီတော်ရရှင်ကတော့သူတို့ရွာမှာဖြစ်တဲ့အဖြစ်အပျက်တွေမှာကိုယ်တိုင်ကြုံတွေ့နေရတဲ့သူတွေရဲ့နာမည်တွေကိုအတိအကျရေးပြလာတာဖြစ်ပါတယ်။ဒီမှာဒီစာမှာဒီရွာသားတွေရဲ့နာမည်တွေကိုချန်လက်ပြီးတော့ဖော်ပြပေးလိုက်တာဖြစ်ပါတယ်နော်။ကျေးဇူးပြုပြီးတော့ကျွန်တော်နာမည်ကိုမဖော်ပြပါနဲ့ဆိုပြီးရေးလာတဲ့တော်ရရှင်နောက်တစ်ယောက်ရဲ့စာကိုလည်းပြောပြပေးကြပါလိမ့်။သူရဲ့မြန်မာနိုင်ငံကဖြစ်နေတဲ့အခြေအနေတွေပေါ်မှာသူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်
။မင်္ဂလာပါ VOA ရေ VOA ကိုအသက်25နှစ်ကလေးကစနားထောင်လိုက်တာအခုအသက်54နှစ်ရှိပါပြီ။ဆက်အာနာတိန်နာနှစ်ခါကြုံခဲ့ရပြီးကျွန်တော်ကမတန်မဆွမ်းသူတယောက်ပါ။ဆက်အာနာရှင်တို့နဲ့တကွကျန်းဖို့ပါတီအာဏာရစဉ်တစ်လျှောက်လုံးမတန်မဆွမ်းသူတို့နဲ့ပြည်သူများအတွက်ဘာတစ်ခုမှကောင်းကျိုးမပြုခဲ့ဘဲရသမျှအိတ်ထဲထဲကြတယ်။ကျွန်တော်ကနိုင်ငံရေးသမားမဟုတ်ပါဘူး။ဒါကြောင့်နိုင်ငံရေးဘူးတုဒ္ဒနဲလာပါတယ်။ဒါပေမဲ့ကျွန်တော်သိတာတစ်ခုတော့ရှိတယ်။အာနာမသိခင်အမေစုလက်ထက်ကNLD ကိုထောက်ခံသူရောမထောက်ခံသူကိုရောမိသားတစုကိုချက်4000ထက်မနည်းရခဲ့တာအားလုံးသိကြမှာပါအကြပ်က်စေုပ်စုနဲ့ဖွတ်ပါတီတို့လက်ထက်က4000မပြောနဲ့400တောင်ထောက်ပံ့ခြင်းမရခဲ့ပါဘူးဥပမာယထာဝန်ကြီးဆိုရင်လှုပ်စင်ကာလကယထာမသွားတဲ့လမ်းတွေဖောက်ပြီးရသမျှကိုအိတ်ထဲထည့်ခဲ့ပါတယ်စေုပ်စုအားကိုးတဲ့တရုတ်ကလည်းထိတ်ဆုံးကနေအောက်ခြေအထိလွှမ်းမိုးထားပါတယ်ဓာရီကိုစေုပ်စုကလည်းသိမှာပါပြည်သူတွေအများစုမကြိုက်မှန်းသိရတဲ့တိုင်းပြည်ကိုမတရားအတ္တမအုပ်ချုပ်တဲ့စစ်အုပ်စုကိုမေးလိုက်ချင်ပါတယ်။စစ်အုပ်စုရဲ့ကိုကြိုးစည်းပွားကိုကာကွယ်ခြင်းလို့လား။မိမိတို့ရဲ့မတရားမှုပြုခဲ့တာတွေကိုအရေးယူခံရမှာစိုးလို့လား။စစ်အုပ်စုတွေအမေစုနဲ့တကွ NLR အစိုးရအဖွဲ့ဝင်တွေကိုမတရားပုံမှားတွေတတ်တယ်လို့စစ်အုပ်စုတွေကိုပုံမှားတတ်မယ်ဆိုရင်ဝိတုစာအုပ်တအုပ်တောင်လောက်မယ်မထင်ဘူး။
ဟုတ်ကဲ့ပါဒီတော့ရှင်ကမြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖီယိုရာတစင်တော့ရှင်နေတည်အောင်လို့ထုတ်ဖော်လာတာဖြစ်ပါတယ်တော့ရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်တေးတောင်းလာတဲ့တော့ရှင်နေကိုနောက်ပိုင်းမှာဆက်လက်ပြီးကြည့်ပါမယ်ရှင်ဒီမှာတော့ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ခုတော့တော်ရရှင်နဲ့ကိုကျမမေတ္တာတေးလက်ဆောင်မြမတချင်းလေးတပုံးနဲ့ဖြောပြပေးကြပါရရှင်။လေးပြူတည်ဆူထားတဲ့ယုံကြည်ရာဆိုတဲ့တချင်းလေးဖြစ်ပါရင်ဒီတချင်းလေးကိုကျမ YouTube မှာနားထောင်တော့ YouTube ကမှတ်ချက်တစ်ခုမှာတော့မြန်မာနိုင်ငံသားတွေအားလုံးယုံကြည်ရာပန်းနိုင်အမြန်ဆုံးရောက်ရှိနိုင်ပါစေတဲ့ဆုတောင်းပေးထားတာပါ။ Guitar Guru မြန်မာဆိုတဲ့ဒီ YouTube အကောင့်မှာဆုတောင်းပေးထားတာဖြစ်ပါရင်အားလုံးဒီသတင်းလေးကိုရင်းနှီးပြီးနားဆင်ခံစားနိုင်ပါစေနော်။ရှောင်းနေမှုတွေများစွာနေဆက်နေ။တောကမီတော့ကြမှာလောင်ပေလို့။တရားတွေများစွာကောင်းနေမှာပြင်းနေ။
ဒီစီစီကိုထားတဲ့ရုံကြီးအားဆွေတဲ့သင်္ကေတနာဆင်ခဲ့ကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်ဝင်မြန်မာဝိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနေ့ဝင်နေညပိုင်းနဲ့တနေ့လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဗီဒီယိုကနေဖန်ယူနာဆင်နိုင်တဲ့အဖြစ်ပြည်ဝ ရင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလိုကျွန်တော်တို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာလည်းတွားပြီးတော့နားထောင်နိုင်ပါတယ်။ကျွန်တော်တို့ရဲ့ Internet စာမျက်နှာလိပ်စာကတော့ bambis.voanews.com ဖြစ်ပါတယ်။ကျွန်မအေးသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။ဒေါ်ရစီမီအားလုံးရှင်လန်းချမ်းမြေကြပါစေရှင
်I will young tea, young tea, I could wear. And so I shall them by. To me, I am Baba. To so love, yeah. Young tea, I could wear. If I go down to the day, I will be a Baba. I will young tea.
မအိသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုဆက်ပြီးတော့မညညိုလွင်စီစဉ်တင်ဆက်ထားတဲ့သတင်းတွေကတူတာအစီအစဉ်ကိုနားဆင်ကြည့်ရှုနိုင်ပါပြီရှင
်။ Unanimous. Find this that it does not have jurisdiction.To entertain the claims of the Cooperative Republic of Guyana.
The International Court of Justice လို့ခေါ်တဲ့ ICJ နိုင်ငံတကာတရားရုံးဟာကမ္ဘာ့ကုလသမဂ္ဂရဲ့အဓိကကျတဲ့မန်တိုင်အဖွဲ့အစည်းကြီး6ခုတည်းကတရားရေးဆိုင်ရာမန်တိုင်ကြီးတစ်ခုဖြစ်ပါတယ်။ World Court ကမ္ဘာတရားရုံးလို့လည်းခေါ်ကြပါတယ်။ ICJ ကိုကုလသမဂ္ဂရဲ့ပြည်ရင်အရ1945ခုနှစ်ဇူလိုင်လမှာစတင်ဖွဲ့စည်းခဲ့ပြီး1946ခုနှစ်အေပီလမှာလုပ်ငန်းတွေကိုစတင်အကောင့်ထဲပေါ်လုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ ICJ ဟာနိုင်ငံတကာဆိုင်ရာဥပဒေထုံးတွေနဲ့အညီနိုင်ငံတွေကတင်သွင်းလာတဲ့တရားရေးဆိုင်ရာဖြေရှင်းရမယ့်အမှုတွေကိုကြားနာဆုံးဖြတ်ပေးရတာဖြစ်ပါတယ်။ ICJ မှာတရားသူကြီးအဖွဲ့ဝင်15ဦးထားရှိပါတယ်။ဒီတရားသူကြီး15ဦးကိုကုလသမဂ္ဂအထွေထွေညီလာခံနဲ့လုံခြုံရေးကောင်စီတို့ကရွေးချယ်ပေးတာဖြစ်ပြီးတရားသူကြီးတဦးချင်းစီရဲ့ICJ မှာတာဝန်ယူရမယ့်တက်တန်းက6နှစ်ဖြစ်ပါတယ်။တက်တန်း6နှစ်ပြည့်ပြီးတဲ့အချိန်မှာလည်းပြန်လည်အရွေးချယ်ခံခွင့်ရှိပါတယ်။တရားသူကြီးအဖွဲ့ဝင်တွေဟာမိမိနိုင်ငံတွင်းမှာတရားရေးဆိုင်ရာအစ်မြင့်ဝန်ထမ်းတွေဖြစ်ရမှာဖြစ်ပြီးတော့နိုင်ငံကလည်းထောက်ခံမှုပေးထားသူဖြစ်ရပါတယ်။ဒါ့အပြင်နိုင်ငံတကာတရားရေးဆိုင်ရာဥပဒေတွေကိုသိရှိကျွမ်းကျင်နားလည်သူတွေလည်းဖြစ်ရမှာပါ။ ဒီလိုရွေးချယ်တဲ့နေရာမှာနိုင်ငံတစ်ခုရဲ့ကနှစ်ဦးဟူရောရွေးချယ်လို့မရပါဘူး။အခုလောလောဆယ်ရွေးချယ်ခံထားရတဲ့တရားသူကြီးတွေကတော့ American ပြည်အောင်စု Russia, Slovakia, ပြင်သစ် Morocco, Brazil, Somalia, တရုတ် Uganda, India, Jamaica, Lebanon, Japan နဲ့ Germany နိုင်ငံတွေကဖြစ်ပါတယ်။ဒီတရားသူကြီးအဖွဲ့ဝင်15ဦးတည်းကနေဥက္ကဋ္ဌတဦးနဲ့ဒုတိယဥက္ကဋ္ဌတဦးကိုရွေးချယ်ပါတယ်။ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌကိုရွေးချယ်တဲ့နေရာမှာတော့နိုင်ငံနဲ့လူမျိုးကိုအခြေမခံပဲတရားသူကြီးအဖွဲ့ဝင်တွေတည်းကနေလျှို့ဝှက်မဲစနစ်နဲ့သုံးနှစ်တစ်ချိန်ရွေးချယ်တာဖြစ်ပါတယ်။အခုလက်ရှိဥက္ကဋ္ဌကတော့ Joanne E. Donahue ဖြစ်ပြီး American ပြည်အောင်စုကဖြစ်ပါတယ်။ဒုတိယဥက္ကဋ္ဌကတော့ Russia နိုင်ငံက Kirill Jivojin ဖြစ်ပါတယ်။ICJ နိုင်ငံတကာတရားရုံးရဲ့တရားဝင်အသုံးပြုတဲ့ဘာသာစကားတွေကတော့အင်္ဂလိပ်ဘာသာနဲ့ပြင်သစ်ဘာသာစကားတွေဖြစ်ကြပါတယ်။တရားရုံးတည်ရှိတဲ့နေရာကတော့ Netherlands နိုင်ငံ The Hague မြို့မှာရှိတဲ့ Peace Palace လို့ခေါ်တဲ့ငြိမ်းချမ်းရေးအဆောက်အဦကြီးမှာဖြစ်ပါတယ်။ ICJ ဟာ The Hague မြို့မှာပဲရှိပြီး2000ခုနှစ်ကထူထောင်ခဲ့တဲ့ ICC International Criminal Court လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်မှုဆိုင်ရာတရားရုံးနဲ့တော့မတူပါဘူး။ICJ မှာ1948ခုနှစ်မေလမှာစတင်တင်သွင်းကြားနာခဲ့တဲ့ Britain, မြောက်ပိုင်း Ireland နဲ့ Albania နိုင်ငံတို့အကြားဖြစ်ပွားခဲ့တဲ့ Corfu Channel လို့ခေါ်တဲ့ပထမဆုံးအမှုကစပြီး2019နိုဝင်ဘာလအထိတင်သွင်းလာတဲ့အမှုပေါင်း188မှုရှိခဲ့ပါတယ်။အခုလောလောဆယ်မှာတော့မြမအရေးနဲ့ပတ်သက်လို့ Gambia နိုင်ငံကတင်သွင်းလာတဲ့အမှုအပါအဝင်နိုင်ငံတကာကအမှုပေါင်း12မှုကိုကြားနာစစ်ဆေးနေကြတာလည်းဖြစ်ပါလို့ရှိရှင်
။မညညလွင်စီစဉ်တင်ဆက်ထားတဲ့သတင်းတွေကတူတာအစီအစဉ်ပါရှင်။ဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ကျမတို့ VOE ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ VOE မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင် VOE ရဲ့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်။ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်း message ပေးပို့ပြီးတော့ဆက်သွယ်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ဒီကနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးပါအောင်ရှင်။
မနက်ကမှကုရပိုင်တွင်ဘုံပေါက်ခွဲမှုတွေနဲ့ပြစ်ခတ်တပ်ဖြတ်မှုတွေနေ့စဉ်ဖြစ်ပေါ်နေသလိုဆ ਿਆ နာတဲမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းနှုတ်နဲ့တချို့မှာဆက်ရှိနေသေးဖြစ်ပါတယ်။စတေမာလာဆက်နေတဲ့ဒီကနေ့ရန်ကုန်မြို့တောင်ကလာပမြို့နယ်အတွင်းကကညာနာယုံအနီကအမိုက်ကန်အတွင်ဘုံပေါက်ကွဲမှုဖြစ်သွားခဲ့တာကြောင့်အမိုက်ကောက်တဲ့ကလေးငယ်တဦးနဲ့အနားမှာရှိတဲ့သူတဦးတို့ဒဏ်ရာရသွားတယ်လို့မြင့်မြင့်သက်သေတွေကပြောပါတယ်။အခင်းဖြစ်ပွားပြီးပြီးချင်းပဲရဲနဲ့စစ်ကောင်စီတပ်ဖွဲ့တွေရောက်လာပြီးရှောက်ဖွေးစစ်ဆေးတာတွေလည်းပြုလုပ်ခဲ့တယ်လို့ဆိုပါတယ်။အလားတူပဲကမာရွတ်မြို့နယ်ဆင်မလိုက်လူကူတရာအောက်မှာရှိတဲ့ရင်ထင်းရဲကင်းအဆောင်မှာဒီကနေ့မနေ့6နာရီလောက်ကဘုံပေါက်သွားခဲ့တာမှာထိခိုက်ဒဏ်ရာရသူမရှိဘူးလို့ဒေသခံတွေကပြောပါတယ်။တာကီတာမြို့နယ်မြင်တော်သားလမ်းမကြီးပေါ်မှာလည်းဒီကနေ့မနေ့6နာရီလောက်ကပဲပုံပေါက်ကွဲမှုဖြစ်ခဲ့ပြီးထိခိုက်ဒဏ်ရာရသူမရှိဘူးလို့ဒေသခံတွေကပြောပါတယ်။ဆီယနာတိမ်ထားတဲ့မြန်မာနိုင်ငံဘက်အခြားမှာလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းတိုက်ပွဲတွေဖြစ်ပွားနေတာကြောင့်အိန္ဒိယဘက်အခြားမီဇိုရမ်ပြည်နယ်အတွင်းကခရိုင်နှစ်ခုတည်းကိုလူ100ကျော်လောက်ဝင်ရောက်လာခဲ့တယ်လို့မီဇိုရမ်ပြည်နယ်အစိုးရကပြောပါတယ်။မီဇိုရမ်ပြည်နယ်နဲ့မြန်မာနိုင်ငံအကြားကီလိုမီတာ900ကျော်နည်းနည်းချင်းထိစပ်နေတာဖြစ်ပါတယ်ခင်ဗျ။ထိုင်းမလေးရှားနယ်စပ်မှာမြန်မာနိုင်ငံငန်သားတွေကိုဖမ်းဆီးရမိခဲ့တယ်လို့ထိုင်းသတင်းတွေမှာရေးသားထားပါတယ်။မြန်မာနိုင်ငံသား14ဦးကိုစနေနေ့ကဖမ်းဆီးမိခဲ့တယ်လို့ဘန်ကောက်ပို့သတင်းစာကရေးပါတယ်။အုပ်စုနှစ်စုအနေနဲ့ဖမ်းဆီးမိခဲ့တာဖြစ်ပြီးအမျိုးသား၄ဦး၊အမျိုးသမီး၃ဦး၊စုစုပေါင်း9ဦးပါဝင်တဲ့ပထမအုပ်စုကိုတော့ထိုင်းနယ်စပ်ကကျေးရွာကားလမ်းပေါ်မှာဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။သူတို့ကိုတင်ဆောင်လာတဲ့ကားမောင်းသမားကတော့တဦးကိုဘန်ငွေ1000ယူပြီးမလေးရှားနယ်စပ်ကိုပို့ပေးခဲ့တာလို့ဆိုပါတယ်ခင်ဗျာ။COVID-19 ဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းစစ်တပ်မှုပေါင်း 11,230 ကိုစစ်ဆေးခဲ့တာမှာ 1,950 ဦးမှာရောဂါပိုးကူးစက်နေတာတွေ့ရှိကြောင်းဖော်ပြထားပါတယ်။ဒါအပြင်လွန်ခဲ့တဲ့24နာရီမှာပဲသေဆုံးသူ89ဦးရှိခဲ့တယ်လို့ကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်ခင်ဗျာ။
ဒရင်ချင်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြပေးခဲ့တာပါရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာနဲ့ရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်းနဲ့စူပီအယ်ထိုင်ရက်တို့ဖြစ်ပါတယ်ရှင်။ CV ကိုနားတော်တာဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the